စကိုင်းတိုင်းအတွင်းကဏီမြို့နယ်ဆလင်းကြီးမြို့နယ်တွေမှာအောက်တိုဘာလ3ရက်နေ့မနေ့တုန်းကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်စစ်ကြောင်းဝင်လာတာကြောင့်ဒေသခံကျေးရွာတွေကရွာသူရွာသားတွေဟာစစ်ဘေးကနေတင်းရှောင်ပြီးတော့ထွက်ပြေးနေကြရပြန်ပါတယ်။ကဏီမြို့နယ်ကကျေးရွာ15ရွာထပ်မင်းစစ်ရှောင်နေကြရတယ်လို့ဆလင်းကြီးမြို့နယ်မှာလည်း17ရွာထပ်မင်းစစ်ဘေးရှောင်နေကြရတယ်လို့ဒေသခံတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်။ရုတ်တရက်နယ်မြေရှင်းလင်းရေးစစ်တပ်ရဲ့ထိုးစစ်ဝင်လာတာကြောင့်ပြင်ဆင်ချိန်မရပဲရွာသူရွာသားတွေထွက်ပြေးနေကြရတာပါ။ကဏီနဲ့ဆလင်းကြီးမြို့နယ်ကအခြေအနေသတင်းပေးပို့ချက်ကိုတော့မတ်ရင်ချင်းနိုင်ကတင်ပြပေးထားပါတယ်။
အောက်တိုဘာလ3ရက်မနေ့ကစစ်တပ်ရဲ့ရေရင်တွေ73စီးထက်မနည်းကဏီမြို့နယ်ချင်းတွင်းမြစ်အတိုင်းစံတက်လာပြီးလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အကြောင်းမူတော်ကျေးရွာခံတအုပ်က VOA ကိုပြောပါရယ်မြစ်ဘေးမှာနေထိုင်တဲ့ကျေးရွာပေါင်း15ရွာထက်မနည်းအခုချိန်ထိနေအိမ်တွေကိုမပြန်နိုင်သေးပဲတင်းရှောင်နေကြရတယ်လို့ပြောပါရယ
်စစ်ကြောင်းကဖက်နေတွေနဲ့သူတို့ဖက်တွေအကုန်လုံး73စီးစစ်တင်းမောလာတယ်သူကချက်ကိုရိခါအဲ့လိုမျိုးပို့တယ်အဲ့ကြတော့နန်းနေပါရဲ့ဆိုရင်သူပြစ်တယ်ဒီမောင်မြေဒေးရွာတွေကတော့ဆွေမြစ်ပဲအကုန်ရွာတွေအကုန်လုံးကတော့ရှောင်နေရပေါ့သူကလက်နဲ့ကြီးနဲ့အကုန်လုံးပြစ်ခတ်အဲ့လိုမျိုးလုပ်တာဆိုတော့အကုန်လုံးဒီရိုးတခြားကတော့ရွာတွေကတော့အကုန်ဆောင်ရတာရှင်းလက်နဲ့ကြီးတွေနဲ့သူကစစ်စစ်မောင်းကအဲ့လိုလက်နဲ့ကြီးနဲ့ပြစ်တယ်ဆိုရင်အဝေးရောက်တယ်လေအဲ့ကြကျွန်တော်တို့ပြေးရ
စစ်ဘေးရှောင်တွေအများစုဟာနီးစပ်ရာကျေးရွာနေအိမ်တွေစာတင်ကျောင်းတွေနဲ့တချို့ကတောတောင်တွေထဲမှာပုံခုနေရပါတယ်တောတောင်တွေထဲမှာကလေးတငယ်တွေချင်းတွေကြိုက်လို့ရာသီတုပ်ကွေးရောဂါဖြစ်တာတွေဖျားနာတာတွေရှိနေတယ်လို့လည်းသူကပြောပါတယ်ဒေတာကန်တယောက်ကတော့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေရောက်လာတိုင်းအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ဒီတစ်ချိန်နဲ့ဆို25ချိန်ထက်မနည်းရှိနေပြီလို့ပြောပါတယ်ကျိုးတင်စူးစီးထားတဲ့ရိတ်ခါတွေမရှိတာကြောင့်အချင်းချင်းစားရေးတောက်ရေးတွေမျှဝေစားတောက်ကြရတဲ့အကြောင်းလဲသူကအခုလိုပြောပါတယ
်စားတာတောက်ရတာကျတော့တိတ်အဆင်မပြေကြဘူးပေါ့အခုလိုဆွေးနွေးဆောင်နေချိန်ဆိုပို့ဆိုးတာပေါ့ဒီကြတော့အကျိုးလဲဝယ်မထားရဲဘူးမရဲကျိုးဝယ်ထားလို့ကိုယ့်အိမ်မှာဆိုချစ်ချစ်ချောက်ထုံရင်မီးတွေပါလေရှို့တယ်ကျမတို့ယာရီဆိုနှစ်ခါပြန်ပြီးရှို့ခံရတယ်လေအဲကြတော့ပို့လဲဝယ်မထားရဲဘူးကိုလူဒီကမျှလိုက်ဒီကမျှလိုက်အဲ့လိုမျိုးမျှစားရတယ်ပေါ့
စစ်ဘေးရှောင်နေတဲ့မှာကျန်းမာရေးမကောင်းလို့တခြားသူတွေကတဲယူပြီးတော့အသက်ဘေးလွတ်အောင်ပြေးလွှားခဲ့ရသူတွေလည်းရှိပါတယ
်ဆက်ဆဲရတာအများကြီးရှိရတယ်မိုးတွေကရွာဒီကလေဖြတ်ထားတဲ့လူလဲဆိုတော့သွားရလဲကလေးတွေပွေပြီးပြေးရတာမလွယ်ဘူးသွားရနိုင်ရလဲစိန်ခေါ်မှုတွေကတော့နည်းဘူးပဲအလောက်တိုင်းမရှိလို့စားရတော့ရတာအဲ့မလွယ်ဘူးလားရောပေါ့တော့အများကြီးပါပဲ
ဆလင်းကြီးမြို့နယ်မှာလည်းအောက်တိုဘာလ3ရက်နေ့ကညောင်ပင်ကြီးရွာရဲစခန်းကနေဈေးထွက်ဝယ်တဲ့ရဲလေးယောက်ကိုလက်နက်ကိုင်အဖွဲ့တစ်ခုကပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်စစ်တပ်ဘက်ကအင်အားတော်တော်များများတုံ့ပြန်ထိုးစစ်ဆင်နေတဲ့အကြောင်းဒေသခံတွေကပြောပါတယ်တိုက်ခိုက်ခံခဲ့ရတဲ့ရဲလေးယောက်တိတ်ဆုံးခဲ့တယ်လို့ဒေသခံတချို့ကပြောဆိုတာနဲ့ပတ်သက်လို့တိကျအတည်ပြုချက်မရသေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးဒီတိုက်ခိုက်မှုအပြီးမြို့နယ်အတွင်းကရွာတော်တော်များများစစ်ဘေးရှောင်နေရတယ်လို့လည်းဒေသခံတယောက်က VOA ကိုပြောပါတယ
်အောက်တိုဘာ3ရက်နေ့ကနောက်မီစကန်နေပြီးတော့ဈေးထွက်ဝယ်တဲ့ရေးလေးကောင်ကိုအမိမတီးအဖွဲကနေပြီးတော့တိုက်ခိုက်သွားပါတယ်ရေးလေးကောင်လုံးတေးပါတယ်အဲ့တော့ကြောင့်မမဘက်ကနေပြီးတော့အဲစိတ်အင်အားများပြားနဲ့ချင်းနှမင်းနောက်ဘက်ကညောင်ကြီးတွိုက်ကိုစစ်ကြောင်းထိုးလာပါတယ်အနည်းနဲ့ရွာတွေကတော့တချို့ဆိုရင်ဗမာပြည်စင်ချင်းမရှိဘဲနဲ့အဝေးတို့စစ်ပေးဆောင်ရတယ်လည်းရှိတယ်ဗျအဲကျေးရွာပေါ်ကတော့ဆက်တက်ရွာလောက်ရှိမယ်ဗျအဲညောင်ကြီးနီးနန်းနင်းတော့ရေရွှေရင်လေးရေအမှတ်တုံးအမှတ်လေးရွာရှိတော်တိန်တော်အောင်ချမ်းစီတော်ကြီးရုံးမယူအဲ့ဒီရွာတွေပဲစီပီးရှောင်းနေရတာ
ကဏီနဲ့ဆလင်းကြီးမြို့နယ်အတွင်းကစစ်ရှောင်းတွေအတွက်စားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေလိုအပ်နေတဲ့အကြောင်းလဲအကူအညီပေးနေသူတွေကဆိုပါတယ်စကိုင်းတိုင်းအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ရှောင်းအရေးအတွက်လည်းဒီလာပိုင်းတွင်ပိုးပြီးတိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးမြန်မာစစ်တပ်ကဆွဆွဲထားသလိုနယ်မြေရှင်းလင်းရေးထိုးစစ်စင်တာတွေကိုလည်းခက်စိတ်စိတ်လှုပ်လာနေပါတယ်လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာတွေအပြင်လေကြောင်းတိုက်ခိုက်မှုတွေကြားမှာစစ်ဘေးရှောင်တွေလည်းတိုးလာနေပါတယ်ရှင်